ရုရှားတိုက်ခန်းခေါင်းဆောင်ဘိုရစ်နမ်ဆော့ကိုတတ်တယ်လို့အဓိကတင်ပြရှိသူဟာနှိမ့်ပန်းနှိမ့်ဆက်မှုကြောင့်သူတတ်လိုက်ကြောင်းဝန်ခံခဲ့ပေမဲ့မဲလို့ယုံကြည်ရကြောင်းရုရှားလူခွင့်ကောင်စီအဖွဲ့ဝင်အန်ဒရီဘာဘော့ရှ်ကင်ကပြောကြားလိုက်ပါတယ်။အဖမ်းခံရသူဇူဝါဒါဒါယက်ကိုမနေ့ကအချင်းတောင်မှသွားပြီးတွေ့တော့ကသူ့ရဲ့ကိုယ်ပေါ်မှာဒဏ်ရာရင်းအများပြားတွေ့ကြရတယ်လို့ဒီကနေ့ပဲဘာဘော့ရှ်ကင်ကသတင်းတောက်တွေကိုပြောတာပါ။တချိန်ထဲမှာပဲနမ်ဆော့ကိုသူမတတ်ဘူးလို့မော်စကိုကမော်စကိုစကီကိုမိုမိုတက်စ်တဲ့င်းစာကအရေးပါတယ်ဒါတာရက်ဖာအာနာပိုင်ရင်ကိုသူမတက်ဘူးလို့ပြောခဲ့ပြီးတရားသူကြီးစီမှာအဖြစ်မရှိကြောင်းရှောက်လဲဖို့အတွက်စီစဉ်ထားပေမဲ့တရားရုံးရောက်ရင်တော့သူပြောခွင့်ရတော့မှာမဟုတ်ကြောင်းမှပြောကြခဲ့တယ်လို့ဖော်ပြပါတယ်ဒါအပြင်သူနဲ့သူဖမ်းခံခဲ့ရတဲ့တငယ်ချင်းဖြစ်သူလွတ်မြောက်စေဖို့သူတက်ပါတယ်လို့ဝန်ခံခဲ့ကြောင်းဒါတာရက်ကပြောတယ်လို့လည်းသတင်းမှာဖော်ပြပါတယ်တနည်းအနေနဲ့တော့ရုရှားတရားသူကြီးကနမ်ဆော့ကိုဒါတာရက်တက်တယ်လို့ဝန်ခံကြောင်းနဲ့တခြားတမ်းမြတ်ရှိသူ၄ယောက်အတွက်ဆက်ပြီးစုံစမ်းနေတယ်လို့ကြေညာခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်အဓိကအတိုက်ခံနမ်ဆော့ဖေဗရူလာ28ရက်နေ့ကအတိုက်ခံရတဲ့နဲ့ပတ်သက်ပြီးမေးမြန်းဖို့ဖမ်းဆီးထားတဲ့တမ်းမြတ်ရှိသူ၅ဦးစလုံးကိုမော်စကိုတရားရုံးမှာရုံးထုတ်ခဲ့တာပါနမ်ဆော့ကခရမလင်နန်းတော်နာကတရားမှာသူ့အမျိုးသမီးနဲ့ဖြတ်ချတာတော့နောက်ကျောကနေတနက်နဲ့၄ချက်ပြတ်တက်တာခံခဲ့ရတာပါ